peace and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘယ်လိုရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ဒီတွင်မှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့လူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုတည်တဲ့လူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုတွားကြရဲအဲ့ဒီအခြေအနေတွေပြန်ပြီးတော့ဆွေးနွေးရဲသုံးသပ်တယ်ပေါ့နော်အများသောအားဖြင့်တော့ဒါကတော့အဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ရုံးဘက်ကလည်းအရင်အပြုသဘောဆောင်ပြီးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတဲ့ပေါ့နော်ဘယ်လိုမျိုးအခက်အခဲတွေရှိနေလဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်အခြေအနေတွေမှာဘယ်လိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းအမြင်နဲ့အမြင်တွေကပေါ့နော်တော်တော်ကို꽌ပြားနေတာပြော꽌ပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့လိုမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြည်ပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအာယုံစိုက်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူး
အချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိရပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်ပေါ့ရခိုင်ရင်းညာကိစ္စကြတော့ရှင်ပို့ပြီးတော့ပေါ့နော်တိရောက်တယ်ပို့ပြီးတော့တိကြတယ်ပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခေါ်လို့မရှိဘူးပြီးတော့နောက်ကလက်ရှိချိန်တွေမှာကြောက်ရှင်လူအရန်အများကြီးပေါ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်သွားရတယ်အဲ့လိုအချိန်တွေကြောက်ဒါ humanitarian လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခါဖြစ်နေတဲ့ခါကြောင့်ပို့ပြီးတော့အာယုံစိုက်တာလို့မြင်တယ်ပေါ့နော
်ပြည်ပခါတွေနေရာနှက်မှာဖြစ်နေတဲ့ရခိုင်ပို့ပြီးအာယုံစိုက်တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့နော်ဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်တိုင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေတွေရှိပါတယ်နော်အဲ့ဒါတခြားနေရာတွေမှာလည်းဒီဥပမာရှမ်းမြောက်တို့ကချင်ပြည်နယ်တို့မှာလည်းလက်နက်ကိုင်အကြမ်းဖက်မှုတွေရှိပါတယ်အဲ့တော့အဲ့ဒီနှစ်ခုကဘလို့ကွာခြားလဲမသိခင်ဗျာ
2019တိုက်ခိုက်မှုမဖြစ်ခင်မှာကြာလို့ရှင်ကြတော့ဒီရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိရဲဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြည်ပခါတွေမှာလည်းလူလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူရဲ့လူခွင့်ချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲဝင်တွေအချင်းချင်းမှာတိုက်ကြတဲ့ခါမှာပေါ့နော်မြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်လေးရောပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားလေးပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရပြည်သူတွေရဲ့ကိုယ်ခင်ချိုးဖောက်မှုတွေကကျောင်းရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေးဒီငိမ့်ညုံပိုင်းကိစ္စမျိုးလေးဒါမှမဟုတ်လို့ရှင်ဒီအတမအကျင့်ခံရတဲ့မှုလေးပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့များတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရရပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကြီးတာမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကြီးကနေပြီးရောပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနည်းအားတနည်းအားသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးရှင်ပေါ့နော်သူတို့အခွင့်အရေးတန်းမျိုးမရဘူးပေါ့နော်ဒါပေမဲ့လည်းအဲ့လိုပြောလို့ရခိုင်မျိုးလေးမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပညာတစ်ခုလုံးကစင်ရမွေးတည်တဲ့အခါကျတော့သူတို့မှပညာရေးကျမရေးလူမှုရေးအကုန်လုံးကတော့နှိမ့်ကြပါပေါ့နော်ဒါပေမဲ့ဒီမွတ်စလင်တွေကတော့ဘာပို့ပြီးတော့အခက်အခဲရှိလဲဆိုတဲ့အခါကျတော့သူတို့ကဒီ permission တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစနဲ့ဆွဲဟာကြာဒါပို့ပြီးတော့ခက်ခဲရပေါ့ဒါပေမဲ့ဒီအခုကိစ္စမှာဒါ2019မှာကြာလို့ရှိရင်ဒီဒဇုတစ်ဖွဲ့တော့ပေါ့နော်သူလေဒီအာစာဆွဲလက်နက်ကင်ဖွဲ့အနေပြောရှင်ဒီအစိုးရစစ်တပ်နဲ့ဟိုရဲဌာနတွေပေါ့နော်တိုက်ခိုက်တယ်အဲ့လိုမျိုးဖြစ်တဲ့အခါမှာအဲ့ဒါကိုနှိမ်နင်းတဲ့အခါမှာစစ်တပ်ကကြတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတခုကပေါ့နော်တခြားနေရာလေးမှာလည်းလုပ်ပေမဲ့ဥမာကချင်နဲ့တိုက်ခင်ပေမဲ့လည်းကချင်ကရင်ဝတိုက်လို့ဆိုပြီးအရှင်ကချင်လူမျိုးစုတစုလုံးကိုနှိမ်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးပေါ့နော်ဒီမှာကျတော့ဒီအာစာဖွဲ့ရတိုက်တာနဲ့ပဲဒီလူမျိုးတစုလုံးပေါ့နော်အကုန်အတင်းကျပ်တွန်းထုတ်လိုက်တယ်လို့ဖြစ်တဲ့ဟာအဲ့ဒီနှစ်ခုကကွာမယ်လို့ထင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့လေနိုင်ငံတကာပေါ့မြင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ
်ဒီပရိပခါတွေပေါ့နော်ဖြည့်ရှင်းမှုအတွက်ဘလို့လက်တွေ့ကြတဲ့ချင်းကက်လှုပ်ဆောင်မှုမျိုး အကြံပေးခြင်းပါလဲ
အခုကတော့နိုင်ငံတကာကလည်းတစ်ဖက်တစ်ခါလေကြတော့သူတို့လည်းတင်းချက်လည်းမရဘူးပေါ့နော်အပြည့်စုံမရအောင်ညီပင်ချင်းတွေပေါ့ဘာလဲဆိုတော့မြန်မာဆိုရပါလေဒီဘက်ကမသွားတွန့်ခွင့်မပေးထားရရှိရပါတော့အခုကအချင်းချင်းတစ်ဖက်နဲ့ကျမကြားအနေနဲ့ပေါ့နော်မြင်ရကြတော့ဒီနိုင်ငံတကာကတော့လည်းဒါဖြစ်နေတယ်ဒါဖြစ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အတင်းပြောနေတယ်တစ်ဖက်မှာကျတော့လည်းပြည်တွင်းကကျတော့လည်းမဖြစ်ပါဘူးလုံးဝမဖြစ်ပါဘူးဆိုတဲ့ဟာမျိုးပြောနေတယ်ပေါ့နော်အဲ့ဒါဘာလို့လဲဆိုတော့ဒီအချင်းချင်းညီပင်ချင်းတွေပေါ့မသွားပဲနေတစ်ဖက်ဟိုညီပင်ချင်းတွေပေါ့နော်မသွားပဲနေဒါလေးဖြစ်နေတယ်ဆိုတာပြောတဲ့ဟာကြောင့်လည်းခက်တယ်မဖြစ်ဘူးဆိုတာညင်းဖို့လည်းခက်တယ်ပေါ့နော်အဓိကကြောင့်ရှင်ဒီနေရာကိုဖွင့်ပေးပြီးတော့ပေါ့နော်အဲဒီလွတ်ဘက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆောင်ဆန်းစစ်စစ်မှုလေးပေါ့နော်လွတ်လွတ်လပ်ဟာလေးသွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘူးဆိုရဲပြောတဲ့ဟာမျိုးပို့ပြီးတော့ပြဿနာလေးပို့ပြီးတော့ကြီးထွားစရာပေါ့နော်အမှန်တော့ဒီဖြစ်နိုင်နေဆိုလို့ရှင်ပေါ့တည်င်းချက်လည်းတော့အရေးကြီးတာပေါ့နော်ဘာလို့မဆိုဒီမူဝါဒချမှတ်မယ်ဘာညာမူဝါဒချမှတ်မယ်ဆိုလို့ရှင်ပေါ့ဘယ်ကောင်းဆောင်မဆိုပေါ့နော်ဒီတည်င်းချက်လည်းရရှိဖို့အရေးကြီးတဲ့ကြောင့်မလို့အခုချိန်ကဘာဖြစ်တဲ့နယ်ဆိုတာတဲ့ပေါ့နော်ဒီနေရာလေးကိုသွားခွင့်ပြုလိုက်ရင်တော့ပို့ပြီးတော့ပေါ့နော်သိလာနိုင်မယ်ပေါ့နော်အဲ့လိုမျိုးတော့ထင်ပါတယ
်လူအခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူဆိုင်ကမြန်မာနိုင်ငံအစိုးရကိုဒီ ICC မှာတရားစွဲနိုင်အောင်လုပ်ဖို့တိုက်တွန်းပါတယ်
ဒါတော့ဒီလိုလေတိုက်တွန်းတာဆိုမဲ့သူကဒီလိုပေါ့နော်မြန်မာ ICC ပေါ့နော်ဒီ ICC ကဖွင့်မယ်ပေါ့ဖွင့်မယ်ဆိုလို့ရှင်ကြတော့နိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အချက်နှစ်ချက်ပေါ်မှာမှသူကနိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အဲ့ဒီနိုင်ငံပေါ့နော်သူအရေးယူမယ်နိုင်ငံကဒီ State Party to the Rome Statutes ပေါ့ဒီ Rome Statutes ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဝင်ဖြစ်ရမယ်ပေါ့နော်အဲ့ခါကျတော့မြန်မာအဲ့လိုမှသာ ICC ကသူ့ဘာသာ ICC ကဟိုဖွဲ့လို့ရမယ်ပေါ့နော်ဒီတိုင်းဝင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံကလက်မှတ်မထိုးထားဘူး ICC ကိုလက်မှတ်မထိုးထားတဲ့ခါကျတော့ဟို Rome Statute ကိုလက်မှတ်မထိုးထားတဲ့ခါကျတော့ ICC ကတိုက်ရိုက်တန်းဝင်လို့မရဘူးဒါပေမဲ့နောက်တစ်ချက်ရှိတယ်အဲ့ဒါကြောင့် UN Security Council ပေါ့နော်ဒီအဲကုလသမဂ္ဂလုံခြုံရေးကောင်စီပေါ့အဲ့ဒီကနေပြီးတော့သွားလို့ရတယ်ဒါပေမဲ့လည်းကုလသမဂ္ဂမှာတရုတ်နဲ့ရုရှားရဲ့အနေအထားကြောင့်မလို့ပေါ့နော်မြန်မာသူတို့မှာဗီဒီယိုအာဏာရှိတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံတွေက ICC ဝင်မှုအခြေအနေရပေါ့နော်လက်တလောမှာတော့ခံအောင်မယ်လို့တော့ထင်တယ်ပေါ့နော်အဲ့လိုမျိုးဟိုဝင်မှုမလွယ်ဘူးပေါ့အမှန်တမ်းပြောရင်တော့ form သူကနောက်ဆုံးညဂျန်နိုဆိုက်တို့ဘာလို့ဆုံးဖြတ်တာကြတော့ ICC ရယ်ဆုံးဖြတ်တာဟုတ်အဲ့လိုမျိုးခုံရုံးနေရာဆုံးဖြတ်တဲ့ခါကြတော့ခုံရုံးကဝင်လို့မရဘူးဟိုဖွဲ့လို့မရအောင်ဆိုခုံရုံးဖွဲ့လို့မရအောင်ဆိုရင်ခါကြောင်အရေးယူသွားတော့လည်းနဲ့ရောက်ခတ်မယ်ပေါ့နော်ဒါပေမဲ့တစ်ခုတော့ရှိတယ်ဗာလဲဆိုရှင်အဲ့ဒီလိုမြန်နိုင်ငံကခုံရုံးကြီးကအရန်ချိန်ကြပြီးမှလည်းဟိုဖြစ်တာမျိုးရှိတယ်ပေါ့နော်ဥမာဘော့စနီးယားရာညာဆိုလဲတိတ်မကြခင်ကမှလုံနိုင်တယ်အဲ့လိုမျိုးအချိန်ကြာကြီးချိန်မှာဒီလိုတစ်ချိန်ချိန်မှာပေါ့နော်ဒီတရုတ်နဲ့ရုရှားကကိုယ့်ဘက်မှာမရှိတော့ဘူးဆိုရင်တော့ဒါကတော့ခုံရုံးကြီးဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးပြော
ရအောင်အခုဟို genocide တို့ ethnic cleansing တို့ဆွဆွဲနေတဲ့ဟာကိုကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောခြင်းလည်းမရှိဘူ
းအခုဒါတော့တော်တော်နဲ့နိုင်ငံတကာမှာလေဒီအစိုးရတွေနဲ့ဒီကုလသမဂ္ဂတွေပေါ့နော်တုံးတာကြတော့သူ ethnic cleansing လို့တုံးတယ်ပေါ့မြန်မာဒီ American နာမှာ ethnic cleansing လို့တုံးပါဘာလို့ ethnic cleansing လို့တုံးတာလဲဆိုရှင် ethnic cleansing ကဟိုအမှန်တော့တရားဟိုသူကကျောင်းတိတ်ခါပိုင်းရပါတော့ဒီတိတ်ခါပိုင်းခံရအရတုံးတဲ့စကားလုံးမျိုးဖြစ်တယ်ပေါ့နော်သူ့မှာဥပဒေအရနိုင်ငံတကာဥပဒေမဟုတ်ဘူးသူကနိုင်ငံတကာဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့ဟိုနိုင်ငံခုံရုံးမှာတရားစွဲရတာမျိုးလုပ်လို့မရဘူးပေါ့နော်ဘာဖြစ်လို့ဆိုတော့ဥပဒေမဟုတ်ဘူးပေါ့နော်သူက morally ပေါ့ morality တိတ်ခါပိုင်းဆိုင်ရာအရအချင်းတိတ်ခါပိုင်းဆိုင်ရာအရပြောတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်း genocide ဆိုတဲ့ဟာပေါ့နော်တုံးနေဟာလူမျိုးသုံးတက်ဖြတ်မှုဆိုတဲ့ဟာကိုတုံးနေဟာလည်းအရန်ကိုသတိထားပြီးတုံးနေပေါ့နော်တော်တော်များလည်းသတိထားပြီးတုံးမှရတာပေါ့ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျမတို့က genocide လို့ပြောမယ်ဆိုရှင်တက်တည်ကြပေါ့အရန်အများကြီးလိုတယ်ပေါ့ဥပမာဒီတရားဝင် UN မှာလုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ genocide ဆိုလို့ရှင်လည်းပေါ့နော်သူကတက်ဖြတ်မှုပေါ့နော်ဒီမဟုတ်ဘူးကျမတို့နိုင်ငံကလူတွေတော်တော်များများလူမျိုးသုံးတက်ဖြတ်မှုဆိုလို့ရှင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်အကုန်လုံးတက်အဲ့လိုမျိုးသူကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့ဒစိတ်တစ်ပိုင်းဖြစ်စီပေါ့နော်အကုန်လုံးဖြစ်စီပေါ့နော်ပြီးလို့ရှင်နောက်တစ်ခုကကြောင့်ရှင်သူကဒီလူမျိုးသူမျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိက အခက်ခဲပေါ့နော်စင်ခေါ်မှုကကြရှင် intent ပေါ့နော်ဒီဒါဒီစိတ်လိုလဲရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တေပြပွားကြတော့ခက်တာပေါ့နော်အဲ့ဒါကြောင့်မလို့လဲတော်တော်များများ genocide ဆိုတာသုံးမွားပေါ့နော်အရန်ဟိုသတိထားကြတာလို့မြင်နေပေါ့နော်ဒါမြင်နေ ethnic cleansing ပေါ့အဲ့ဒါကြတော့ဟို moral value ရပေါ့ဒါကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့နော်အဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့နော်ဒါပေမဲ့ခြုံပြီးတော့ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေရောဒီတခြားမြောက်ပိုင်းပေါ့နော်မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေရောအားလုံးကဒီ crime against humanity ပေါ့လူအမ်ဒီ
လူသ
ားမှုပေါ့ကျွန်းလုံးနဲ့ရာဇဝမှုတွေပေါ့နော်အဲ့လိုမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါဘာတိအခုလိုလာရောက်ဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်